လာမယ့်အစိုးရတက်လက်ထက်မှာအားကောင်းတဲ့တရားရေးမှန်နိုင်ရှိလာဖို့အတွက်ဥပဒေပြုရေးကဏ္ဍနဲ့တရားစီရင်ရေးကဏ္ဍတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ဥပဒေပညာရှင်တွေကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မှာတက်ဖွင့်လိုက်တဲ့တရားဥပဒေစိုးမိုးရေးစင်တာဖွင့်ပွဲမှာပြောဆိုလိုက်တာပါအပြည့်စုံကိုတော့ကိုနိုင်သတင်းရယူခဲ့တဲ့ VOA သတင်းတောက်မှတင်ဒီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးကဏ္ဍနဲ့တရားစီရင်ရေးကဏ္ဍတွေမှာအာဏာခွဲဝေမှုအားနည်းနေတာကြောင့်အားကောင်းတဲ့တရားရေးမှန်တိုင်းတရားရှိလာဖို့အတွက်လွတ်လပ်တဲ့တရားစီရင်ရေးအပါအဝင်တရားဥပဒေပြုရင်ပြောင်းလဲရေးတွေလုပ်ဖို့လိုအပ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်မကြမီကျင်းပတော့မယ့်လွှတ်တော်တင်မှာဘကိုးတိုင်းကိုစားပြုကိုစလဲတဦးအဖြစ်ပါဝင်တော့မယ့်ဦးကျော်မင်းဆန်ကအခုလိုပြောဆိုလိုက်ပါတယ်
You know, the separation of power between the executive and the judiciary is very vague. So that's why I would like to say here that independent of judiciary is very, very important.
အုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ရေးပိုင်းကအာဏာခိုးဝင်မှုဟာတဲတဲကွက်ကွက်မရှိပါဘူး။ဒါကြောင့်အုပ်ချုပ်ရေးပိုင်းကိုလေးလာစောင့်ကြည့်နိုင်ဖို့အတွက်လွတ်လပ်စွာတရားစီရင်နိုင်ရေးကအရန်ကိုအရေးကြီးတယ်လို့ဒီနေရာမှာပြောချင်ပါတယ်။အချိန်ထဲမှာပဲတရားဥပဒေရေးရာပြုပြင်ပြောင်းလဲရေးတွေလည်းလုပ်ဖို့လိုပါတယ်။အာဏာခိုးဝင်မှုအပိုင်းကိုစနစ်ကျစေဖို့ဆိုရင်အားကောင်းတဲ့တရားရေးမှန်တိုင်ရှိပြီးတော့လွတ်လပ်စွာတရားစီရင်နိုင်မှုကလိုအပ်ပါတယ်
။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့တရားဥပဒေစိုးမိုးရေးစင်တာဖွင့်ပွဲမှာပြောဆိုလိုက်တာပါ။တိတ်မကြခင်အစိုးရတရားတက်လာတဲ့အခါတရားဥပဒေစိုးမိုးရေးအတွက်တရားမျှတတဲ့ဥပဒေပြုရေးအပိုင်းနဲ့တရားဥပဒေအပေါ်ပြည်သူလူထုရဲ့သိနာလည်မှုအပိုင်းတွေကိုပြန်လည်ဆန်းစစ်ဖို့လိုအပ်တယ်လို့တရားဥပဒေဆိုင်ရာအသိပညာပေးသင်တန်းတွေပို့ချနေတဲ့ဒေါ်လှလာကြီးကအခုလိုပြောပါဗျာ။
တရားဥပဒေစိုးမိုးရေးကိုပြောတဲ့အခါမှာကျွန်တော်တို့တရားမျှတတဲ့ဥပဒေကိုမရှိဘဲနဲ့ဘယ်လိုမှသွားလို့မရပါဘူး။ဘလောက်ပဲကျွန်တော်တို့ကဒီဘက်အပိုင်းမှာလို့ဖြစ်ပြီးဥပဒေကိုနိုင်ကမျှတမှုနဲ့ inform လေးဆိုရင်ဘလို့မှသွားလို့မရပါဘူး။အဲ့တော့ကျွန်တော်တို့ဒီ9နှစ်သက်တမ်းအတွင်းမှာကျွန်တော်တို့က legal.com ကိုစာပေးပြီးလုပ်ရပါတယ်။ပြဌာန်းထားတဲ့ဥပဒေကြီးစီဘလောက်ဖြစ်ကျွန်တော်တို့တရားမျှတမှုနဲ့ inform နေတယ်။နောက်တစ်ချက်ကကျွန်တော်တို့ directive ညံကြားချက်တွေညံကြားချက်တွေတစ်ခါတစ်ခါဥပဒေနဲ့ကြော်လွန်ပြီးတော့ညံကြားလာရရှိတဲ့အတ္တတွေကိုပြန်ပြီးတော့ review လုပ်ရပါပြီ။ပြီးမှကျွန်တော်တို့တရားဥပဒေစိုးမိုးရေးကိုသွားရမှာဖြစ်ပါတယ်လို့နောက်ဆုံးကတော့ကျွန်တော်တို့ legal education ဖြစ်ပါတယ်။ကျွန်တော်တို့ပြည်သူတွေကဘလောက်ထိတောင်မှ legal education နဲ့ပတ်သက်ပြီးတော့ဘလောက်ထိအဝဲဖြစ်ထားပြီးပြီလဲဆိုတာကိုကျွန်တော်တို့တိုင်းတိုင်းအမှာဖြစ်ပါတယ်။
မြန်မာပြည်သူတွေအနေနဲ့ဥပဒေဆိုင်ရာအသိပညာဖွံ့ဖြိုးတိုးတက်လာစေဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးမှုအေဂျင်စီ UNDP နဲ့နိုင်ငံတကာဥပဒေရေးရာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ IDLO တို့ပူးပေါင်းပြီးတရားဥပဒေစိုးမိုးရေးစင်တာတွေဖွင့်လှစ်ပြီးတော့ကူညီလှုပ်ဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်မဲ့အစိုးရတက်လာတဲ့အခါမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအားကောင်းလာပြီးမြန်မာပြည်သူတွေအနေနဲ့လူအခွင့်အရေးနဲ့တရားဥပဒေရေးရာကိုပို့ပြီးနားလည်နိုင်မှာဖြစ်တယ်လို့ IDLO အဖွဲ့ဒါရိုက်တာဒေါက်တာ Faustina Pereira ကအခုလိုပြောဆိုလိုက်ပါတယ်
။ What I heard from Utingu this afternoon is indicative of the great promise of this nation. It is the dedication.
ဒီနေ့ဒေါအောင်ဆန်းစုကြည်ကိုစားတက်ရောက်လာတဲ့နိုင်ငံကကြီးဦးတင်ဦးစီကနေသူတို့ရဲ့အစိုးရတက်အနေနဲ့အမျိုးသမီးအခွင့်အရေးပါဝင်လူအခွင့်အရေးတွေကိုခြေခံတဲ့ချင်းကပ်မှုတွေပြုလုပ်သွားမှာဖြစ်တယ်လို့သိရတာကြောင့်ဒီရှူတော့ကနေချင်းရင်မြန်မာနိုင်ငံအတွက်ကောင်းကျိုးတွေအများကြီးရှိလာမှာပါဒီနေ့ဖွင့်လှစ်တဲ့တရားဥပဒေစင်တာတွေလည်းပုံမအကောင်းလာပြီးနောက်ပိုင်းမှာဒီလိုစင်တာတွေမလိုတော့ပဲလူတိုင်းဟာဥပဒေရေးရာနဲ့လူအခွင့်အရေးကိုနားလည်လာမယ်ဆိုရင်အိမ်တိုင်းဟာဥပဒေစိုးမိုးရေးစင်တာလို့ဖြစ်လာပါလိမ့်မယ်
ဒီနေ့ရန်ကုန်မြို့မှာဖွင့်လှစ်လိုက်တဲ့တရားဥပဒေစိုးမိုးရေးစင်တာဟာ၄ခုမြောက်စင်တာဖြစ်ပြီးမန္တလေး၊မြစ်ကြီးနားနဲ့တောင်ကြီးမြို့တို့မှာလည်းဒီစင်တာတွေကိုဖွင့်လှစ်ထားတာဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးစင်တာတွေကနေပြည်သူလူထုအတွက်ဥပဒေရေးရာပညာပေးသင်တန်းတွေပို့ချသွားမှာဖြစ်ပါတယ်ရှင်။